ကချင်ပြည်နယ်ဖက်ကဒေသမှာအနည်းဆုံးလူ50ထက်မနည်းသေဆုံးသွားခဲ့အောင်စစ်တပ်ကလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဟာလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကိုလွှဲတင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch HRW ကအင်္ဂါနေ့ကပြောလိုက်ပါတယ် HRW ရဲ့သုတေသီမန်နီမောင်ကအခုလိုဆိုပါတယ
် Really really need to see the UN Security Council step up. I mean they really should be passing this resolution.
ကုလသမဂ္ဂလုံခြုံရေးကောင်စီကဓာတ်တဲ့ပူပီတူးလှုပ်ဆောင်ဖို့တကယ့်ကိုလိုနေပါတယ်လို့မန်နီမောင်က AP သတင်းကိုပြောသွားခဲ့တာပါမြန်မာစစ်တပ်ကိုလည်းတင်ပို့တာပိတ်ဆို့အရေးယူဖို့ဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့လဲသူကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်ဆေးရဆွေးမှုတွေကိုကျူးလွန်တဲ့အထောက်အထားတွေရှိနေတာကြောင့်အနိုင်ဆုံးတော့အပြည်ပြည်ဆိုင်ရာတရားရုံးကိုပို့တင်တယ်လို့လည်းသူကဆိုပါတယ်လမ်းတွေကိုမြန်မာစစ်တပ်ကပိတ်ထားတာကြောင့်ဒါအရသူတွေစိတ်ကူးလို့မရအောင်တားဆီးထားတယ်လို့ဖြစ်နေတယ်လို့လည်းသူကပြောသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးများလာတာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရက်ပိုင်းအလို့မှာအခုလိုဘုံကျဲတိုက်ခိုက်တာဖြစ်ပါတယ်။ကယ်ရေးအဖွဲ့ရဲ့62နှစ်မြောက်နှစ်ပတ်လည်နေ့အကျိုးဖြစ်ဂီတဖြောပြပွဲတက်ကိုအနံ့ပါကြေးရွာမှာကျင်းပနေစဉ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် KIA အမှုတန်းပေါင်းအရက်သား50ထက်မနည်းသေဆုံးသွားခဲ့ရတာဖြစ်ပါတယ်။